မရိကန်ရှင်နေချုပ်ဝီလျံဘားဟာရှစ်သတင်းပတ်ထဲသူ့ရဲ့ယာရုကနေနှုတ်ထွက်အနားယူတော့မှာဖြစ်ပါတယ်။တနင်္လာနေ့ကသမ္မတဒေါ်နယ်ထရန့်နဲ့ရှင်နေချုပ်တို့အင်ဂျူရောမှာတွေ့ဆုံမှုပြီးရှင်နေချုပ်ဘားဟာခရစ်စမတ်အားလည်းရဲ့မတိုင်ခင်မှာယာရုကနေအနားယူတော့မယ်လို့သမ္မတထရန့်ကသူ့ရဲ့ Twitter လူမှုကွန်ရက်ကနေရေးသားဖော်ပြလိုက်တာပါ။သမ္မတထရန့်အစိုးရကိုအတော်လေးကိုချီးမွမ်းထားတဲ့ရှင်နေချုပ်ဝီလျံဘားရဲ့နှုတ်ထွက်စာကိုလည်းသူ့ရဲ့ Twitter အကောင့်မှာတင်ထားပါတယ်။စာရဲမှာတော့ရှင်နေချုပ်ဘားဟာဒီဇင်ဘာလ23ရက်နေ့အထိပဲသူ့ရဲ့ရှင်နေချုပ်တာဝန်ကိုနောက်ဆုံးထမ်းဆောင်မှာဖြစ်ပါတယ်။ရှင်နေချုပ်ဘားရဲ့နေရာမှာလက်ထောက်ရှင်နေချုပ် Jeff Rose ကရှင်နေချုပ်ဖြစ်နေယာယီတာဝန်ယူမယ်လို့သမ္မတထရန့်ကပြောပါတယ်။ရှင်နေချုပ်ဘားဟာသမ္မတထရန့်ကိုထောက်ခံသူဖြစ်ပေမဲ့လို့ကျင်းပခဲ့တဲ့2020သမ္မတရွေးကောက်ပွဲမှာဒီရွေးကောက်ပွဲရလဒ်ကိုပြောင်းလဲစေလောက်တဲ့ကြီးကြီးမားမားမဲမတမာမှုမျိုးမရှိခဲ့ဘူးလို့ရှင်နေချုပ်ဘားပြောခဲ့တာကြောင့်ရွေးကောက်ပွဲရလဒ်ကိုခြေဖြတ်ဖို့အချိန်ချင်းကြိုးစားခဲ့တဲ့သမ္မတထရန့်ကိုအမျက်ထွက်စေခဲ့ပါတယ်။သမ္မတထရန့်ကိုထောက်ခံသူ Republican အမတ် Lindsey Graham ကလည်းရှင်နေချုပ်ဘားဟာသူတရားရေးရှင်နေချုပ်ဖြစ်တဲ့တာဝန်ယူထမ်းဆောင်ခဲ့တဲ့အချိန်တွင်တရားရေးဌာနရဲ့ပျက်စီးရိုရွေးမှုတွေကိုပြန်လည်ပြုပြင်နိုင်ခဲ့တဲ့ဥပဒေအတိုင်းမျက်မျှတတဥပဒေနဲ့အညီဖြစ်အောင်ကြိုးစားခဲ့တဲ့သူ့အတွက်ဂုဏ်ယူစရာတွေများစွာရှိပါတယ်လို့ဂုဏ်ယူကြောင်းချီးမွမ်းပြောဆိုခဲ့ပါတယ်။ရှင်နေချုပ်ဘားဟာရှင်နေချုပ်တယောက်အနေနဲ့သူတက်နိုင်တဲ့နေရာကနေတက်နိုင်သလောက်သမ္မတအတွက်ရင်ဆိုင်တိုက်ပွဲဝင်ပေးခဲ့တယ်။ဒါပေမဲ့သူဟာဘယ်တော့မှရှင်နေချုပ်ယာရုတာဝန်ကနေကြော်လွန်ဆုံးဖြတ်ရမယ်မလုပ်တင်တာမျိုးကိုမလုပ်ခဲ့ဘူးလို့လည်း Lindsey Graham ကချီးကျူးပြောဆိုခဲ့ပါတယ်။ဒီမိုကရက်တွေဘက်ကတော့ရှင်နေချုပ်ဘားဟာသူ့တာဝန်တက်တဲ့တခြားသမ္မတထရန့်ရဲ့အကျိုးအတွက်ကိုပဲလုပ်ပေးခဲ့တယ်ဆိုပြီးပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်ရှင်။